Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်2019ခုနှစ်ဩဂုတ်လ19ရက်စနေနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကိုဒိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။ဒီမှာဧသနာကျော်ပါ။စပိန်နိုင်ငံဘာစီလိုနာမြို့တော်မှာလမ်းသွားလမ်းလာတွေနဲ့ကိုကားနဲ့အကြမ်းဖက်တိုက်ခိုက်ရမှာကားမောင်းတဲ့သူဆက်ပြီးတော့လွတ်မြောက်နေနိုင်သေးတယ်လို့စပိန်ရဲတပ်ဖွဲ့ကပြောပြီးတော့ဒါကအရင်ထွက်လာတဲ့သတင်းနဲ့ကွာခြားနေတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာအိမ်ပြူတော်မဟာဗျူဟာဆိုင်ရာအဓိကအကြံပေးပုဂ္ဂိုလ်စတီဗန်နန်ကိုရာထူးကနေဖယ်ရှားတဲ့သတင်းထွက်လာပြီးတဲ့နောက်ညနေပိုင်းကျတော့မစ္စတာဗန်နန်ကသူ့ရဲ့အရင်အလုပ်ကိုပြန်ရောက်သွားခဲ့ပါတယ်ရှင်။အခုလိုမျိုးနိုင်ငံတကာဒေတာရင်းသတင်းတွေကိုဒီညနေပြောပြပေးဖို့ရှိပါတယ်ရှားဖောင်ကြီး
။ကောင်းပါပြီရှင်ဒီညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာကဘာပေါ်ကကျမ်းမာရေးပြဿနာကိုသူ့တည်တနာလစ်လာရမှာအသုံးပြုနေတဲ့ဘန်နာရဲ့အသုံးစိတ်ကိုအကြီးအကျယ်ဖျက်တောက်သွားမယ့်သမ္မတဒေါ်နယ်ထရမ့်ရဲ့စီစဉ်ဆောင်ရွက်ချက်နဲ့အတူ
ဒီကိစ္စနဲ့ပုံမျိုးတုတ်တဲ့ရေးအတွက်ဆိုတာကတင်ငင်အေဂျင့်ဖို့ဆိုတာလိုပါတယ်တင်ငင်အေဂျင့်ဖို့အတွက်ကဟိုတဟဇာတာရှိဖို့လိုတယ်နောက်ပြီးတော့တရားမျှတမှုရှိဖို့လိုတယ်ဥပဒေစိုးမိုးရေးရှိဖို့လိုတယ်အဲ့ဒါတွေကိုရရှိ
ရခိုင်ပြည်နယ်ရေးအကြံပေးကော်မရှင်အဖွဲ့ဝင်ဦးအေလွင်ပြောသွားတာပါအပြည့်စုံကိုတည်နေပြီးမှနားဆင်ကြရပါမယ်ဒါအပြင်အမေရိကန်ပြည်ထောင်စုတဝက်နေချက်မဲ့အကြောင်းနောက်ဆုံးအခြေအနေကိုလည်းတင်ပြသွားဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်အေးသန္တာကျော်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်စပိန်နိုင်ငံဘာစီလိုနာမြို့တော်မှာလမ်းသွာလမ်းလာတွေကိုကားနဲ့အကြမ်းဖက်တိုက်ခိုက်ရမှာကားမောင်းတဲ့သူဆက်ပြီးတော့လွတ်မြောက်နေနိုင်သေးတယ်လို့စပိန်ရဲတပ်ဖွဲ့ကပြောပြီးတော့ဒါဟာအရင်ကထွက်လာတဲ့သတင်းတွေဖြစ်တဲ့ရေမောင်းကပထမတိုက်ခိုက်မှုအပြီးနိုင်ပိုင်းအတွင်းဖြစ်တဲ့အနီးနားကနောက်ထပ်အလားတူတိုက်ခိုက်မှုအတွင်းသေပြီးဆိုတဲ့သတင်းတွေနဲ့ဆန့်ကျင်နေပါတယ်။ရဲတပ်ဖွဲ့ကရှားဖွေဇဲဖြစ်တဲ့မော်ရိုကိုနိုင်ငံပွားအသက်22နှစ်အရွယ်ယူနော့အဘူယာကော့ထာဒီဘာစီလိုနာနဲ့35မိုင်အကွာလောက်တောင်ပိုင်းကမ်းခြေကကမ်ဘရော့စ်မြို့ဒီနော့မြို့နှမျိုးတို့ကိုတိုက်ခိုက်မှုလုပ်တဲ့အဖွဲ့ကောင်းဆောင်ဖြစ်နိုင်တယ်လို့ယူဆပါတယ်။အကြမ်းဖက်တိုက်ခိုက်မှု2ခုအတွင်းမှာလူ14ဦးသေဆုံးခဲ့ပြီးတော့ဘာစီလိုနာတိုက်ခိုက်မှုမှာ13ဦးနဲ့ကမ်ဘရော့စ်မြို့က2ဦးသေဆုံးတာပါ။ကမ်ဘရော့စ်မြို့မှာတိုက်ခိုက်မှုကလည်းလမ်းသွားလမ်းလာတွေကိုကားနဲ့ဝင်တိုက်တာဖြစ်ပြီးတော့တိုက်ခိုက်သူတွေကားတွေကထွက်အပြေးမှာရဲကတနက်နဲ့ပြစ်ပြီးတော့အသေးဖမ်းမိခဲ့ပါတယ်။ကမ်ဘရော့စ်မြို့မှာရဲလက်ချက်နဲ့သေဆုံးတဲ့မတင်ကားပွဲအကြမ်းဖက်သမားတွေကတယောက်ကအသက်19နှစ်အရွယ်မူဆာဥကဘာဆိုသူဖြစ်ပြီးတော့ဘာစီလိုနာတိုက်ခိုက်မှုမှာကားမောင်းတဲ့သူလို့ယူဆရတယ်ဆိုပြီးတော့စပိန်သတင်းတွေမှာဖော်ပြခဲ့ကြတာပါ။ဒါမဲ့လည်းတောက်ကြနေညပိုင်းဒေတာရင်းရုပ်တံအစီအစဉ်တစ်ခုနဲ့တွေ့ဆုံမေးမြန်းခဲ့မှာတော့အဲ့ဒီမစ္စတာဥကဘာဟာဘာစီလိုနာမှာတိုက်ခိုက်တဲ့ကားကိုမောင်းတဲ့သူဖြစ်ပုံမရဘူးလို့ရဲကပြောသွားခဲ့ပါတယ်။သူတို့အဖွဲ့ဟာဒီထက်ကြီးမားတဲ့တိုက်ခိုက်မှုကြီးလုပ်ဖို့စီစဉ်ထားခဲ့ပုံရတယ်လို့ရဲကယူဆပြီးတော့သူတို့အဖွဲ့ဝင်တွေတုံးတဲ့အိမ်မှာမတော်တဆပောက်ကွဲမှုတစ်ခုဖြစ်လို့သူတို့အကြံစီအနှောက်အယှက်ဖြစ်သွားပုံရတယ်လို့ဆိုပါတယ်။အဲ့ဒီအိမ်ကပောက်ကွဲမှုကြောင့်လူအ ਨੇ ဆုံးတဦးသေဆုံးပြီးတော့နောက်တဦးကိုရဲကဖမ်းဆီးရမိခဲ့ပါတယ်။ကြာသပတေးနေ့တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာလူ၄ဦးကိုဖမ်းဆီးမိခဲ့ပြီးတော့ပထမတိုက်ခိုက်မှုရဲ့ရင်မောင်းအဘူယာကုတ်အပါဝင်နောက်ထပ်၄ဦးကိုရဲကရှာဖွေနေစေဖြစ်ပါတယ်ရှင်
။ဖင်လန်နိုင်ငံနောက်တောင်ပိုင်းကတခုမြို့မှာတောက်ကြနေကလူ၂ယောက်သေဆုံးပြီး6ယောက်ထပ်မံတန်းရသွားတဲ့ဓာတ်နဲ့တိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုတစ်ခုအနေနဲ့စုံစမ်းစစ်ဆေးနေတယ်လို့ဖင်လန်ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။ဒီကိစ္စကိုလူသတ်မှုအဖြစ်စုံစမ်းစစ်ဆေးခဲ့ကြောင်းဒါပေမဲ့ညာရင်းချင်းမှာပဲဒီရာဇဝတ်မှုဟာအကြမ်းဖက်သမားတွေကတပ်ဖြတ်တဲ့ပုံမျိုးပြသနေတဲ့နောက်ထပ်သတင်းအချက်အလက်တွေရရှိခဲ့တယ်လို့စနေနေ့ကထုတ်ပြန်တဲ့ညင်ကြက်မှာရဲတပ်ဖွဲ့ကပြောထားပါတယ်။တိုက်ခိုက်မှုကိုကျူးလွန်သူလို့တန်ရာရှိရတဲ့သူဟာအသက်18နှစ်အရွယ်မော်ရိုကိုနိုင်ငံသားတဦးဖြစ်ကြောင်းဒါမဲ့သူ့ရဲ့နာမည်ကိုတော့ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိခဲ့ပါဘူး။ရဲကပြစ်ခတ်ဖမ်းဆီးမှုကြောင့်အဲ့ဒီလူဟာခြေထောက်မှာတနက်ထိမှန်တန်းရသွားခဲ့ပါတယ်။ဒီတိုက်ခိုက်မှုကြောင့်ဟယ်လ်စင်ကီမြို့လေစိမ့်နဲ့ယထာဘူရာယုံတွေမှာလည်းလုံခြုံရေးတွေကိုတင်းကျပ်ထားပါတယ်။ပုံမှန်အားဖြင့်တော့အေဂျင့်နဲ့နိုင်ငံဖြစ်တဲ့ဖင်လန်နိုင်ငံမှာအကြမ်းဖက်ဝါဒနဲ့ဆက်ဆက်တဲ့ရှုတ်ဝက်ကြံစီမှုတွေကိုသိရှိလာပြီးတဲ့နောက်ပိုင်းမှာဖင်လန်ထောက်လိုင်းရေးကဂျွန်လအတွင်းကအကြမ်းဖက်ချင်းချောက်မှုအန္တရာယ်အဆင့်ကိုတိုးမြင့်ခဲ့ပါတယ်။တကူးမြို့ဟာဖင်လန်နိုင်ငံရဲ့မြို့တော်အနောက်ဘက်မိုင်တရာလောက်အကွာမှာတည်ရှိတာဖြစ်ပါတယ်။အချိန်တည်းမှာပဲရုရှားနိုင်ငံစိုက်ဘီးရီးယားဒေသကဆာဂော့မြို့မှာလေလူတဦးကဓာတ်နဲ့တိုက်ခိုက်တာကြောင့်၈ယောက်တန်းရသွားပါတယ်။အဲ့ဒီတဲက၄ယောက်ကတော့ပြင်းထန်သောဒဏ်ရာရသွားခဲ့တာဖြစ်ပြီးတော့တိုက်ခိုက်သူကတော့ရဲကပြတ်တက်လိုက်တယ်လို့ရုရှားအာဏာပိုင်တွေကပြောပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုမှာအိမ်ပြည်တော်မဟာဗျူဟာဆိုင်ရာအဓိကအကြံပေးပုဂ္ဂိုလ်စတီဗန်နန်ကိုရာထူးကနေဖယ်ရှားလိုက်တဲ့သတင်းတောက်ကြနေမှာကြေညာလိုက်ပြီးတဲ့နောက်ပိုင်းညပိုင်းကျတော့မစ္စတာဗန်နန်ကသူ့ရဲ့အရင်ကအလုပ်ကိုပြန်ရောက်သွားခဲ့ပါတယ်။မစ္စတာဗန်နန်ကအိမ်ပြည်တော်ကနေထွက်သွားပြီးတာနဲ့သူ့ရဲ့အလုပ်ဟောင်းဖြစ်တဲ့Brightbird သတင်းဌာနကိုတန်းပြီးတော့သွားခဲ့တာပါလွန်ခဲ့တဲ့တစ်နှစ်လောက်ကသမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးမှုအဖွဲ့မှာသူသွားပြီးတော့အလုံးမလုတ်ခင်သူကလက်ရာစွန်းရောက်တမျိုးကြောက်ဝါဒီအင်တာနက်သတင်းဌာနဖြစ်တဲ့ Brightbird သတင်းဌာနမှာအကြီးအကဲလုပ်တာဖြစ်ပါတယ် Mr. Burnham Brightbird News သတင်းဌာနမှာအမှုဆောင်ဥက္ကဋ္ဌဖြစ်နေတောက်ကြမွန်လွဲပိုင်းကစလို့ပြန်ပြီးတော့တာဝန်ယူပါတယ်သူတို့သတင်းဌာနရဲ့ညနေဘက် Editor အစည်းအဝေးကိုကြီးကြပ်ကျင်းပပေးခဲ့တယ်လို့သူတို့ရဲ့ website မှာကြေညာထားပါတယ်သူကအဲ့ဒီသတင်းဌာနကို2012ခုနှစ်ကတည်းကစတင်အုပ်ချုပ်တာဖြစ်ပြီးတော့သူ့ရဲ့လက်ထက်မှာတော့ Brightbird သတင်းဌာနကအမျိုးသားရေးဝါဒဘက်ကိုပို့ရင်းလာပြီးတော့လက်ရာစွန်းရောက်လှုပ်ရှားမှုတွေကိုပို့ပြီးတော့အားဖြည့်တယ်လို့ဖြစ်ခဲ့ပါတယ်။ Mr. Trump သမ္မတနေရာကိုရှင်းပြနေစမှာသူ့ကိုလူများပို့ကြိုက်အောင်လို့အမျိုးသားရေးဇောင်းပေးတဲ့ပြောဆိုမဲဆွယ်မှုတွေလုပ်နိုင်ဖို့အတွက်သူကအကူအညီပေးခဲ့တယ်လို့အတိအမှတ်ပြုခံရတာပါ။ဒါပေမဲ့ရွေးကောက်ပွဲနောက်ပိုင်းမှာ Mr. Burnham ဟာ Mr. Trump ရဲ့တမက်အပါဝင်အိမ်ဘီရောကတခြားဩဇာရှိပုဂ္ဂိုလ်တွေနဲ့မသိမမြက်ဖြစ်ခဲ့ပါတယ်။သူအိမ်ဘီရောကထွက်ခွာပြီးတော့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခံမှာတော့ Mr. Trump ကိုအနှောက်အယှက်ပေးမဲ့သူတွေကိုသူရင်ဆိုင်သွားဖို့အသင့်ပြင်ထားတယ်လို့သူပြောသွားခဲ့ပါတယ်ရှင်။
ဆီးရီးယားနိုင်ငံနဲ့ထိစပ်နေတဲ့လေဗနွန်နိုင်ငံမြောက်ပိုင်းနယ်စပ်ကနေ IS အစွန်းရောက်တွေကိုချေမှုန်းဖို့အတွက်ထိုးစစ်တွေကိုစတင်လိုက်ပြီလို့လေဗနွန်စစ်တပ်ကစနေနေ့မှာပြောကြားလိုက်ပါတယ်။လေဗနွန်နိုင်ငံကဟစ်ဘိုလာနဲ့ဆီးရီးယားတပ်တွေကလည်းဆီးရီးယားနယ်စပ်ကနေ IS အစွန်းရောက်တွေကိုတိုက်ထုတ်ဖို့ထိုးစစ်တွေစတင်လိုက်ပြီဖြစ်တယ်လို့ဇနီးနေ့မှာပြောပါတယ်။လေဗနွန်စစ်တပ်ပြောခွင့်ရကတော့လေဗနွန်စစ်တပ်အနေနဲ့ဟစ်ဘိုလာတပ်ဖွဲ့နဲ့ရောဆီးရီးယားစစ်တပ်နဲ့ပါပူးပေါင်းပြီးထိုးစစ်ဆင်နေတာမဟုတ်ဘူးလို့နောက်ပိုင်းမှာရုပ်သံကနေထုတ်လွှင့်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာရှင်းလင်းပြောကြားခဲ့ပါတယ်။ဆီးရီးယားနိုင်ငံမှာပြည်တွင်းစစ်ဆက်လက်ဖြစ်ပွားနေချိန်မှာလေဗနွန်နိုင်ငံကတော့ဆီးရီးယားနဲ့နယ်စပ်ချင်းထိစပ်နေတဲ့သူ့ရဲ့နယ်စပ်တစ်လျှောက်လုံခြုံရေးတွေကိုတုံ့ပြန်လှုပ်ဆောင်လာနေတာဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ပြည်ဝင်အမေရိကန်တန်ကနေပြီးတော့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။မြောက်ကိုရီးယားနျူကလ িয়ার အရေးကြောင့်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေမြင့်မားနေချိန်မှာဂျပန်နိုင်ငံမှာအရေးပေါ်မျိုးကနေပြီးတော့တင်းချောင်ပုံအစံလေ့ကျင့်ခဲ့ပါတယ်။ဂျပန်နိုင်ငံအနောက်ပိုင်းကန်ဂျီကဂေါ်ဒူရာမြို့မှာဒီကနေ့ပြုလုပ်တဲ့ဒီအစံလေ့ကျင့်မှုမှာတော့မြို့သူမြို့သား150လောက်ပါဝင်ခဲ့ပြီးတော့မြောက်ကိုရီးယားကပစိဖိတ်သမုဒ္ဒရာတွေကအမေရိကန်ပိုင်းကွမ်ကျွန်းကိုတုံးချင်တဲ့ပြစ်ခတ်ခရင်ဂျပန်နိုင်ငံပေါ်ကနေပြီးဖြတ်သွားနိုင်တာမလို့သူတို့မျိုးကနေအရေးပေါ်တင်းရှောင်နိုင်အောင်အစံလေ့ကျင့်ကြတာဖြစ်ပါတယ်။တိုတိုရီခရိုင်ကော်ဒူရာမျိုးကမြောက်ကိုရီးယားတုံးချီဖြတ်သွားနိုင်တဲ့လမ်းကြောင်းမှာတည်ရှိပါတယ်။မျိုးတဝိုက်တက်ဆင်ထားတဲ့အတန်ချဲဆက်တွေကနေပြီးတော့အချက်ပေးအုပ်အော်တဲ့မိလာတဲ့အချိန်မှာဘလုံးကွင်းတွေကဘလုံးကန်နေကြတဲ့ကလေးတွေအားလုံးကိုမိဘတွေနဲ့ဘလုံးအသင်းကြီးပြားတို့ကဥဆောင်ပြီးတော့ကြောင်းထဲဝင်ပြေးခိုင်းပါတယ်။တုံးချီအနေနဲ့ရှိလို့ဒီလိုလုပ်ရတာလို့လည်းကလေးတွေကိုရှင်းပြထားပါတယ်။မြောက်ကိုရီးယားကအမေရိကန်ကိုချိန်းချောက်မယ်ဆိုရင်အမေရိကန်ဘက်ကမီးခုံရန်ကုန်တုံ့ပြန်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကိုအရင်တစ်ပတ်ကပဲသတိပေးခဲ့တာပါ။အဲဒီနောက်မှာတော့မြောက်ကိုရီးယားကကွမ်ကျွန်းကိုသူဒုံးကြီးပြစ်မယ်ဆိုတာကိုစိုင်းငံ့ထားမယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့စစ်ရေးစွမ်းအင်ကလည်းမြင့်တက်လာနေတဲ့အလျောက်ဂျပန်ကလည်းသူ့ရဲ့ကာကွယ်ရေးစွမ်းရည်ကိုအားဖြည့်ဖို့လှုံ့ဆော်တာဖြစ်ပါတယ်။နောက်ထပ်သတင်းတစ်ပုဒ်မှာတော့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံကတော့နှစ်စဉ်ပြုလုပ်နေကြပူးရဲစစ်ရေးလေ့ကျင့်မှုကိုလာမယ့်တနင်္လာနေ့မှာပြုလုပ်ဖို့ရှိပါတယ်။ပြီးခဲ့တဲ့သတင်းပတ်ကပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကရန်ဆလာရင်မိကုံရန်ကုန်တုံ့ပြန်မယ်လို့ပြောထားခဲ့တာရှိတာကြောင့်အဲ့ဒီပြောပြီးမှအခုပထမဆုံးချင်းကျင်းပတဲ့စစ်ရေးလေ့ကျင့်မှုကိုမြောက်ကိုရီးယားကအရင်ကထက်ပိုပြီးတော့ဒေါ်သာထွက်မှာလို့ဒေတာရေးကျွမ်းကျင်သူတွေကပြောပါတယ် The LRT Freedom Guardian Drills ကိုဩဂုတ်လ31ရက်နေ့အထိကျင်းပမှာဖြစ်ပြီးတော့ဇူလိုင်လမှာမြောက်ကိုရီးယားကတိုက်ချင်းဖြစ်ပယ်ရင်တက်ဒုံးကျည်နှစ်ဆင်အောင်မြင်ဆက်သက်ပြစ်လွတ်ခဲ့ပြီးတဲ့နောက်မှာလေပထမဆုံးကျင်းပတဲ့အစီအရေးလေ့ကျင့်မှုဖြစ်ပါတယ်ဒီအစီအရေးလေ့ကျင့်မှုကို1980ပြည့်လွန်နှစ်တွေကတည်းကနှစ်ဆင်ကျင်းပခဲ့ပြီးတော့ဒီနှစ်လေ့ကျင့်မှုမှာတော့အမေရိကန်တပ်သား19,500ပါဝင်ပြီးတော့တောင်ကိုရီးယားစစ်သား9,000ပါဝင်မှာဖြစ်ပါတယ်ရှင်
။က ကဘာတော်ဝန်ပဋိပက္ခတွေကြားပြိမိနေတဲ့ရပ်သားပြည်သူတမ်းမောင်းများစွာကိုကာကွယ်ကြဖို့ကုလသမဂ္ဂအတွင်းမူချိုအန်တိုနီယိုဂူတာရက်စ်ကကဘာတော်ဝန်ကပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်ပဋိပက္ခတွေအထွတ်မှာပြိမိနေတဲ့သူတွေဟာအမြဲတမ်းလိုလိုရောပြီးတော့တိုက်ခိုက်ခံနေရတာဖြစ်ပါတယ်ဒီကနေ့စနေနေ့မှာကြားရတဲ့ကဘာလူသားချင်းစာနာမှုအထိမ်းအမှန်နဲ့အကျိုးထောက်ချနေကကုလသမဂ္ဂအတွင်းမူချုပ်ကအဲ့လိုပြောကြားလိုက်တာဖြစ်ပြီးတော့နိုင်ငံတကာဥပဒေအရရပ်သားပြည်သူတွေလူသားချင်းစာနာမှုအထောက်အကူပေးရေးဝန်ထမ်းတွေနဲ့ကျမ၏ဝန်ထမ်းတွေကိုအကာအကွယ်ပေးဖို့လိုအပ်ကြောင်းဒါပေမဲ့ကဘာတဝမ်းကစစ်ဖြစ်ပေါ်တဲ့နေရာတွေမှာနှစ်ဖက်ပါဝင်ပတ်သက်နေသူတွေဟာသူတို့လိုက်နာမဲ့တာဝန်တွေကိုလိုက်နာခြင်းမရှိဘဲမထီမဲ့မြင်ပြုလုပ်နေတယ်လို့သူကပြောပါတယ်ပဋိပက္ခတွေထဲမှာပြိမ့်မိနေတဲ့သူတွေဟာပြစ်မှတ်တွေမဟုတ်ဘူးဆိုတာကိုကဘာကြီးကိုပြောဖို့အတွက်ကျွန်တော်တို့ဒီကိုရောက်လာတာပါလို့လည်းအတွင်းမှုချုပ်ဂူဒါရက်စ်ကပြောပါတယ်ကုလသမဂ္ဂအထွေထွေညီလာခံက2008ခုနှစ်ကစတင်ပြီးတော့ကမ္ဘာလူသားချင်းစာနာမှုအထိမ်းအမှန်နေ့အဖြစ်သတ်မှတ်လိုက်ချိန်ကစပြီးအကူအညီပေးလှူသားထောင်ပေါင်းများစွာလဲတိုက်ခိုက်မှုတွေကြောင့်သိဆုံးခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့အကြီးအကဲစတက်ဖန်အိုဘရိုင်းကပြောပါတယ်မနေ့ကတိုက်ခိုက်မှု158ခုအတွင်းမှာအကူအညီပေးလှူသား288ယောက်ပြင်မှတ်ထားတိုက်ခိုက်ခံရတယ်လို့လဲသူကပြောပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမြောက်ပိုင်းဒေသတလွာနဲ့အိန္ဒိယနီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့မှာမုတ်တုံရာသီမိုးပြင်းထန်လို့ရေနစ်တာအိမ်ပြူရာမြေပြူရာတွေဖြစ်ပြီးတော့ဒီကနေ့ထိနောက်ဆုံးသိရတဲ့သတင်းရဆိုရင်တေဆုံးသူပေါင်း958ဦးထိရှိသွားပါပြီ။ဒီနိုင်ငံသုံးနိုင်ငံကစစ်သားတွေဘေးရန်တွေကင်တွယ်ဖြည့်ရှင်ရေးလုပ်သားတွေကကုညီကယ်ဆယ်ရေးလုပ်ငန်းတွေအပြင်းထန်လှုပ်ဆောင်နေကြရပြီးတော့ဒီတောင်အာရှဒေသရေးဘေးကြောင့်လူပေါင်း16တန်းလောက်ထိခိုက်နေရပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာလာမဲ့တင်းလာနေကြရင်နေကြမှာဖြစ်တဲ့အတွက်နောက်ဖက်ချန်အော်ရဂွန်ပြည်နယ်ကနေအရှိတ်ဘက်မြောက်ကယ်ရိုလိုင်းနာပြည်နယ်အထိနေကြတာကိုမြင်ရမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာတော့ဒါဟာ38နှစ်အတွင်းလုံးဝနေကြတာကိုပထမဆုံးအကြိမ်ကျင်းပမှာဖြစ်ပါတယ်ဒါပြင်69နှစ်အတွင်းမှာအမေရိကန်အနောက်ဘက်ပစိဖိတ်ကမ်းရိုးတန်းကနေအရှိတ်ဘက်အတ္တလန္တစ်ကမ်းရိုးတန်းအထိလုံးဝနေကြတာကိုပထမဆုံးအကြိမ်ကျင်းပမှာပါဒီမတိုင်ခင်နောက်ဆုံးဖြစ်ခဲ့တာကတော့1918ခုနှစ်ကဖြစ်ပြီးတော့အဲဒီတုန်းကတော့အနောက်မြောက်ပိုင်းဝါရှင်တန်ပြည်နယ်ကနေအရှိတ်တောင်ဘက်ဖလော်ရီဒါအထိမြင်ခဲ့ရတာဖြစ်ပါတယ်ဟဝါရီပြည်နယ်မှာတော့1991ကလုံးဝနေကြတာကိုကြုံခဲ့ရပါတယ်အခုလိုမျိုးလုံးဝနေကြတာဟာကဘာမှ3နှစ်တကြိမ်လောက်ဖြစ်လက်ရှိပြီးတော့ရေမျက်နှာပြင် area ကခုံးမြေထက်ပိုများတာကြောင့်များသောအားဖြင့်တော့ကဘာပင်လယ်သမုဒ္ဒရာတနေရာမှာအဖြစ်များလေးရှိပါတယ်ခင်ဗျာ Direct from Washington The
Voice of America VOA နောက်ဆုံးရသတင်းတွေကိုမတ်အေးတင်နာကျော်နဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ရခိုင်ပြည်နယ်အရေးအကြံပြုစာတင်မဲ့အကြောင်းနဲ့အရင်စပါမယ်ရခိုင်ပြည်နယ်အရေးအကြံပေးနိုင်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်ကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်ရဲ့အကြံပြုစီရင်ခံစာကိုရှေ့သတင်းပတ်ထဲမှာကိုဖီအာနန်ကိုယ်တိုင်နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံနဲ့ပြည်သူလူထုကိုတင်ပြတော်မှာဖြစ်ပါတယ်။ကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်အနေနဲ့ရခိုင်ပြည်နယ်တစ်ခုလုံးသွားရောက်အလွာအသီးသီးနဲ့တွေ့ဆုံမေးမြန်းပြီးရလာတဲ့အချက်လက်တွေအပေါ်အခြေခံတင်ပြမယ့်အကြံပြုချက်တွေဖြစ်လို့ရခိုင်ပြည်နယ်ရေရှည်အကျိုးရှိစေမယ်လို့မျှော်လင့်ကြောင်းကော်မရှင်အဖွဲ့ဝင်ကပြောပါတယ်။အသေးစိတ်ကတော့မဆုမွန်ကတင်ပြပေးပါလိမ့်မယ်ရှင်။
ဒေသရင်းမတည်ငြိမ်မှုတွေနဲ့လုံခြုံရေးစိုးရိမ်ရတဲ့အခြေအနေတွေရှိနေတဲ့ရခိုင်ပြည်နယ်အရေးဖြေရှင်းနိုင်မှုအတွက်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဥက္ကဋ္ဌအဖြစ်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်ပြီးခဲ့တဲ့နှစ်ဩဂုတ်လ24ရက်နေ့ကစတင်ဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်။တနစ်တာကာလအတွင်းကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကိုယ်တိုင်ဦးဆောင်တဲ့ကော်မရှင်ဖွဲ့ဝင်တွေဟာပြည်ပခါတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်နှောဘူးတီတောင်နောက်ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူရမ်းပြဲစားတဲ့ရခိုင်ပြည်နယ်တွင်းကဒေသတော်တော်များများကိုတွားရောက်ကွင်းစင်းလေးလာခဲ့တယ်လို့ဒေသခံတွေလူမှုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီလိုစုံစမ်းတွေ့ရှိခဲ့ချက်တွေပေါ်အခြေခံပြီးလာမယ့်ဩဂုတ်လကုန်ပိုင်းမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကိုရိုင်းနေပြည်တော်ကိုတွားရောက်ပြီးနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ပြည်သူလူထုကိုအကြံပြုအစီရင်ခံစာတင်သွင်းမှာဖြစ်တယ်လို့အကြံပေးကော်မရှင်ဖွဲ့ဝင်ဦးဝေးလွင်ကရှင်းပြပါဗျာ
ကျွန်တော်တို့ကော်မရှင်အကုန်လုံးတွားမယ်နေပြည်တော်မှာဆိုရအဖွဲ့ကိုကျွန်တော်တင်ပြပါနောက်ပြီးကျွန်တော်တို့အစီရင်ခံစာဆိုတဲ့အကြံပြုချက်ကိုကျွန်တော်တင်ပါမယ်ကျွန်တော်တို့ mandate ကတော့ဒီဆိုင်ပြည်နယ်ကြီးတစ်ခုလုံးဖွံ့ဖြိုးတိုးတက်ရေးအတွက်အကောင်းဆုံးဖြစ်နိုင်မယ့်အချက်လက်တွေကိုအကြံပြုထားပါတယ်။ကာလတွေကတော့အများကြီးရှိတာပေါ့နော်။ဒီဆိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုတာကတည်ငြိမ်အေးချမ်းဖို့ဆိုတာလိုပါတယ်။တည်ငြိမ်အေးချမ်းဖို့အတွက်ကဟိုတဟဇာတာရှိဖို့လိုတယ်၊တရားမျှတမှုရှိဖို့လိုတယ်၊ဥပဒေစိုးမိုးရေးရှိဖို့လိုတယ်။အဲ့ဒါတွေကိုရရှိဖို့အတွက်ကိုဘယ်လိုလုပ်တဲ့လုပ်ထိုက်တယ်ဆိုတဲ့ဟာလေးတွေကိုကျွန်တော်တို့အကြံပြုပါတယ်။တဟဇာတာရှိဖို့ဘယ်လိုလုပ်မလဲ၊စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့များဆိုတဲ့နေရာမှာတဟဇာတာတွေပို့
အထူးသဖြင့်ရခိုင်ပြည်နယ်အတွင်းကလုံခြုံရေးအခြေအနေနောက်လူမှုတိုင်းဝိုင်းနေကြမတူကွဲပြားမှုနဲ့ပြည်ပခါတွေမဖြစ်ပေါ်လာအောင်ဘယ်လိုဆောင်ရွက်တင်လဲဆိုတာကိုကော်မရှင်အနေနဲ့အကြံပေးချက်တွေဒီစီရင်ခံစားတဲ့ထည့်သွင်းတင်ပြဖို့ရှိတယ်လို့လည်းဦးဝေလွင်ကပြောပါတယ်။
ဒီကော်မရှင်အနေနဲ့ရခိုင်ပြည်နယ်အတွင်းအခြေအနေအရရက်ကိုကွင်းစင်းလေ့လာပြီးတဲ့နောက်တနှစ်အကြာမှာတော့မြန်မာနိုင်ငံသားခြောက်ဦးနဲ့နိုင်ငံသားသုံးဦးပါဝင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်နဲ့မှာတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအနန်ကဥက္ကဋ္ဌအဖြစ်ဦးဆောင်ပြီးအဖွဲ့ဝင်တွေအဖြစ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးအကြံပေးပုဂ္ဂိုလ်ဟောင်းဗီဒီနို
င်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာစစ်ဘက်ကနေအရက်ဖက်အုပ်ချုပ်မှုကိုအပြည့်အဝကူးပြောင်းရေးဟာအရေးကြီးတဲ့အခမ်းအနားကပါဝင်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေအရတမတော်ဟာနိုင်ငံရေးမှာဥဆောင်မှုအခမ်းအနားမှာဆက်ရှိနေတဲ့လို့ပြောသူတွေလည်းရှိပါတယ်။မြန်မာတပ်မတော်အနေနဲ့အရက်ဖက်အုပ်ချုပ်မှုအောက်ဘယ်အချိန်ရောက်မှပြောင်းလဲနိုင်မလဲဘယ်လိုအချိန်တွေရောက်မှပြောင်းလဲလာမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုည9:00ခွဲမှာစတင်မှာမို့ဆောင်မြောနားဆင်နိုင်ကြပါရစေ။အခုတော့ဒီနိုင်ငံတကာဆိုင်ရာသတင်းလွှာဘက်ကိုဆက်ပါမယ်။ကဘာပေါ်ကကျန်းမာရေးပြဿနာတွေကိုသူတေသနာလေ့လာရမှာအသုံးပြုနေတဲ့ဘန်ဒါရေးအသုံးစရိတ်ကိုအကြီးအကျယ်ဖျက်တောက်သွားမဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်ကြောင့် AIDS ငှက်ဖျားနဲ့တခြားကူးစက်ရောဂါဆိုးတွေအဆုံးသက်ရေးကြိုးပမ်းမှုတွေမှာထိခိုက်မဲ့အလားအလာတွေရှိနေပါတယ်။သမ္မတကဖြစ်စေခြင်းနဲ့ဆန္ဒနဲ့တင်ပြတဲ့အစီအစဉ်ကိုလွှတ်တော်အနေနဲ့မဖြစ်မနေထောက်ခံမှုပေးစရာ မလိုပေမဲ့လည်းသမ္မတထရမ့်အစိုးရရဲ့စိတ်မသက်မသာစရာမူဝါဒတစ်ခုအဖြစ်ဘဝင်မကျဖြစ်နေသူတွေလည်းရှိနေပါတယ်။ဒီအကြောင်း VOA သတင်းတော့ကာရိုပီယာဆန်ရဲ့သတင်းဆောင်ပါကိုတော့ကိုအောင်နှင်းကတင်ပြပေးပါလိမ့်မယ်ရှင်။
အီဘိုလာကူးစက်မြန်ရောဂါ2014ခုနှစ်တုန်းကဖြစ်ပွားခဲ့ရမှာအမေရိကန်ရောဂါထိန်းချုပ်ရေးဌာန CDC ညွှန်ကြားရေးမှူးဒေါက်တာတွန်ဖရိုက်ဒန်နဲ့ဝန်ထမ်းတွေရောဂါထိန်းချုပ်နယ်ရောအနောက်အာဖရိကကိုသွားပြီးအကူအညီပေးခဲ့ကြတာပါအမေရိကန်မျိုးသားကျန်းမာရေးဌာနကလည်းသုတေသနအတွက်ရန်ပုံငွေထောက်ပံ့ပြီးဆေးကုမ္ပဏီကြီးတွေကိုလည်းကာကွယ်ဆေးထုတ်နိုင်အောင်ကူညီခဲ့ကြပါတယ် AIDS နဲ့ငှက်ဖျားရောဂါတပ်ဖြတ်ရေးမှာလည်းအမျိုးသားကျန်းမာရေးဌာနကပါဝင်ကူညီခဲ့တာပါအခုဆိုရင် AIDS ကြောင့်သေဆုံးမှုနှုန်းက2005ခုနှစ်ထက်စာရင်ထက်ဝက်လောက်ရော့ကျသွားခဲ့တယ်လို့သူတတီတွေငှက်ဖျားရောဂါကာကွယ်ဆေးထုတ်လုပ်နိုင်မှုလည်းနှေးစပ်လာနေပါပြီ။ဒါပေမဲ့လည်းသမ္မတထရမ့်ရဲ့2018ဘဏ္ဍာရေးစီစဉ်မှာတော့အမျိုးသားကျန်းမာရေးဌာနနဲ့ CDC အတွက်အသုံးစရိတ်တွေကိုအကြီးအကျယ်လျှော့ချသွားဖို့အဆိုပြုထားပါတယ်။ Washington ခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ရဲ့ကမ္ဘာကျန်းမာရေးမူဝါဒရေးရာညွှန်ကြားရေးမှူး J. Stephen Morrison ကတော့သမ္မတထရမ့်ရဲ့ဘဏ္ဍာရေးအစီအစဉ်အရကမ္ဘာတဝန်းအတိုင်းအတာနဲ့ရိုက်ခတ်လာနိုင်တယ်လို့သတိပေးပါတယ်။
If these cuts as proposed were enacted
ဖြတ်တောက်ဖို့အဆိုပြုထားတဲ့အတိုင်းအတာအတိဖြစ်မယ်ဆိုရင်ကျန်းမာရေးလုံခြုံမှုအပေါ်ကြီးကြီးရိုက်ခတ်လာပါလိမ့်မယ်
။ကမ္ဘာ့ကျန်းမာရေးနည်းပညာဆိုင်ရာမဟာမိတ်ဖွဲ့ညွှန်ကြားရေးမှူးဂျေမီပင်နီရှိကတော့ယောဂါတွေကိုကြိုတင်ကာကွယ်တာကကုန်ကျစရိတ်ပိုသက်တာလေလို့ထောက်ပြပါတယ်
။ The National Academy of Medicine put out a report
ယောဂါကူးစက်ပြန့်နှံ့မှုအန္တရာယ်ကိုတုံ့ပြန်တဲ့နေရာမှာကုန်ကျစရိတ်ဟာဒေါ်လာဘီလီယံ60လောက်ရှိမယ်လို့အမျိုးသားစည်းဝါးဌာနရဲ့အစီရင်ခံစာကခန့်မှန်းထားတာလေ။ဒါပေမဲ့လည်းအနာဂတ်မှာကြုံရနိုင်တဲ့ကျန်းမာရေးအတွက်ချိန်ချောက်မှုတွေကိုကာကွယ်ဖို့အတွက်လက်ရှိသုတေသနလေ့လာမှုတွေမှာရင်းနှီးမြှုပ်နှံသုံးဆွဲနေတာကတော့တစ်နှစ်ကို1ဘီလီယံပဲကုန်ကြပါတယ်။
အမေရိကန်ဆိုရရင်းနှီးမြှုပ်နှံသုံးဆွဲမှုတွေကြောင့်ကလေးတွေအတွက်ငပြားကာဝယ်ဆေးထုတ်လုပ်နိုင်ခဲ့ပြီးလူပေါင်း9သိန်းခွဲရဲ့အသက်ကိုကယ်တင်နိုင်ခဲ့တယ်လို့အကုန်ကြတိတ်မများလာတဲ့အုံနောက်မေးရောက်ယောဂကာဝယ်ဆေးကလည်းလူပေါင်း4သိန်းနီးပါးကိုကယ်တင်နိုင်ခဲ့တာပါပုဂ္ဂလိကဆေးကုမ္ပဏီကြီးတွေရဲ့သုတေသနလုပ်ငန်းတွေကလည်းအစိုးရရဲ့ပံ့ပိုးမှုတွေလိုအပ်တဲ့အကြောင်း Johnson & Johnson ကုမ္ပဏီကဂျေမီတေလာကပြောပါတယ
် We cannot do it on our own and that's
Tomorrow you will လုံးမဖြစ်နိုင်တာတော့သိကြပါတယ်
သုံးစီလျှော့ချရေးအစီအစဉ်ကိုတော့ကော်မတီတွေသူတည်တည်တွေမကသမ္မတရဲ့ Republican Party လွှတ်တော်အမှတ်အချုပ်ကပါဆန့်ကျင်နေကြတာပါ။ဒါကြောင့်လဲသမ္မတမျှော်လင့်ထားသလောက်ဖြစ်မလာနိုင်ဘူးလို့လဲမာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနက Morrison ကပြောပါတယ်
။ He's not going to get all that he wants.
လူတွေလည်းအကုန်ရမှာမဟုတ်ပေမဲ့တခုခုတော့ရသွားမှာပါ
။ဒါပေမဲ့လဲအသုံးစီဖြတ်တောက်လာမယ်ဆိုရင်တော့စစ်ဘက်ဆိုင်ရာသူတည်တနာလုပ်ငန်းတွေမှာ American ရဲ့ဥဆောင်မှုအခန်းကဏ္ဍကိုထိခိုက်လာနိုင်တယ်လို့ကမ္ဘာတဝန်းကူးစက်ရောဂါအန္တရာယ်တွေကြီးထွားလာမှာကိုကြွမ်းကျင်သူတွေဆိုရင်းနေပါတယ်။ Washington ခြေစိုက် Nuclear and Air ကာကွယ်ရေးလှုပ်ရှားမှုအဖွဲ့ TNN ရဲ့ဇီဝဗေဒဆိုင်ရာညွှန်ကြားရေးမှူး Elizabeth Cameron ကတော့ American ပါဝင်နိုင်ငံတကာမှာဇီဝလက်နက်နဲ့တိုက်ခတ်မဲ့အန္တရာယ်ပိုကြီးလာနိုင်တယ်လို့ယူဆပါတယ
်။ Absolutely vital that we get to a point where we're able to respond to any disease threat that comes our way.
အချမ်းဖက်ဝါရီတို့ရဲ့ဇီဝလက်နက်နဲ့တိုက်ခတ်မှုကြောင့်ပဲဖြစ်ဖြစ်အီဘိုလာရောဂါလိုသဘာဝအတိုင်းကူးစက်မှုတွေကြောင့်ပဲဖြစ်ဖြစ်ပုံစံအမျိုးမျိုးနဲ့ရောက်လာတဲ့ရောဂါတွေရဲ့အန္တရာယ်ကိုရင်ဆိုင်နေစွာရှိဖို့ကလုံးဝအရေးကြီးပါတယ်
။ဗန်နိုင်းရှော့ချမဲ့အစီအစဉ်ကအမေရိကန်သုတေသနလုပ်ငန်းတွေကအလုပ်ကင်တွေဆုံးရှုံးနေမဲ့အန္တရာယ်ရှိတယ်လို့လည်းကျန်းမာရေးမူဝါဒရေးရဲ့ကျွမ်းကျင်သူနေရှိကထောက်ပြပါတယ
်။ US government investments in global health R&D not only save millions of lives around the world
ကျန်းမာရေးအတွက်သုတေသနလုပ်ငန်းတွေမှာ American အစိုးရရဲ့ရင်းနှီးမြှုပ်နှံမှုတွေဟာကမ္ဘာတဝန်းကလူအသက်တန်ပေါင်းများစွာကိုကယ်တင်နိုင်ုံမကပဲနဲ့ American မှာအလုပ်ကိုင်းတွေစီးပွားရေးနဲ့ကျန်းမာရေးဖူလုံမှုတွေကိုလည်းအထောက်အကူပေးပါတယ်ရှင့
်ကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီး Tom Price ကတော့ယောဂထိန်းချုပ်ရေးဌာန CDC နဲ့အမျိုးသားကျန်းမာရေးဌာနတို့ရဲ့အုပ်ချုပ်ရေးဘက်ကအသုံးစရိတ်တွေကိုလျှော့ချမယ်ဆိုရင်တော့တခြားအစီအစဉ်တွေမှာထိခိုက်နိုင်စရာမရှိဘူးလို့ပြောဆိုထားတာပါဒီကိစ္စတွေအားလုံးကိုတော့စက်တင်ဘာလနဲ့ပြန်လည်စတင်မယ်လွှတ်တော်မှာကိုယ်စီဆွေးနွေးကြရမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လုံးဦးတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့ American ပြည်ထောင်စုထဝန်းနေကြမဲ့အကြောင်းနောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်အခုလာမဲ့တနင်္လာနေ့ဩဂုတ်လ21ရက်နေ့မှာအမေရိကန်ပြည်ထောင်စုတစ်ခုလုံး69နှစ်အတွင်းနေအပြစ်ကျတာကိုပထမဦးဆုံးအကြိမ်တွေ့မြင်ရမှာဖြစ်တဲ့အတွက်အားလုံးကစိတ်ဝင်စားနေကြပါဗျ။နေကျတာကိုကြည့်တဲ့အခါမှာတော့အထူးနေကမျက်မှန်တွေတက်ဖို့လိုတဲ့အတွက်ဝယ်လိုအားများနေတဲ့အကြောင်းနဲ့ပတ်သက်ပြီး VOA သတင်းတောက် Kane Farabat ပေးပို့တဲ့သတင်းကိုမအီတန့်စင်ကပြောပြပေးပါလိမ့်မယ်ရှင်။
နေကျတာကိုကြည့်နိုင်တဲ့အထူးနေကမျက်မှန်တွေကိုရှီကာဂိုမြို့ကအက်ဒလာနက်ခတ်တာယာပြတိုက်ရဲ့အထောက်ပံ့နဲ့လဂူနီတာဘီယာချက်ဆက်ရုံမှာအခမဲ့ပေးဝင်နေပါတယ်။ကားတွေပိတ်ကျက်နေတဲ့ကြားတွေကလဂူနီတာဘီယာချက်ဆက်ရုံနားကိုမရောက်ရအောင်လာခဲ့တဲ့ဆာရာမက်နိုက်ကတော့စိတ်ပျက်သွားပါတယ်။မေဂန်အနောက်အလယ်ပိုင်းဒေသတွေမှာနေကျတာကိုကြည့်တဲ့အထူးနေကမျက်မှန်တွေဘလို့မှရှာဝေလို့မရတဲ့အတွက်သူကလဂူနီတာဘီယာချက်ဆက်ရုံစီကိုကီလိုမီတာ160ကျော်ကားမောင်းလာခဲ့တာလည်းဖြစ်ပါတယ်။
Literally before we even
ကနေရောက်လာတော့ရှိသေးတယ်အားလုံးကုန်သွားပြီဆိုတာကိုကြားလိုက်ရတယ်မျက်မှန်ပေါင်းတထောင်ကိုမိုးလင်းစနိုင်ခွဲကစပြီးတော့ဝေပေးဖို့စီစဉ်ထားတာဖြစ်ပါတယ်ဒီမျက်မှန်လိုချင်နေသူတွေကမနေ့၄နာရီတည်းကလာပြီးတော့တန်းစီကြပြီမဲ့လေလိုချင်တဲ့သူတွေများလွန်းလို့အစောကြီးကုန်သွားပြီးတော့မျက်မှန်မရလိုက်ပဲပြန်ရတဲ့သူတွေလည်းမနေပါဘူးအက်ဒလန်နက်ခတရာပြတဲ့ကဧည့်သည်ဝန်ဆောင်မှုဆိုင်ရာဒုဥက္ကဋ္ဌဆာရာဂိုးကအခုလိုရှင်းပြပါတယ်
The hottest thing out there right now is
ဒီတဲ့ခါနေကိုတရားကြည့်နိုင်ဖို့ဈေးသက်သာတဲ့ကတ်ထူမှာအထူးမှန်ဘလူးတွေတတ်ထားတာကိုလိုချင်သူတွေအများများနေတာပါမျက်မှန်လိုချင်တဲ့သူတွေကထင်တာထက်အများပိုများနေပါတယ်ကျမတို့လည်းတတ်နိုင်တဲ့လောက်မြင်းများထုတ်ပေးနိုင်အောင်လုပ်ပေးမယ်လေဒီလောက်ဝယ်လို့အားများမယ်လို့မမှန်ထားတော့ခက်ခဲမှုတွေရှိနေပါတယ်
လကူနီတက်ဘီယာချက်ဆက်ရုံမှာမျက်မှန်ခမဲ့ဝေပေးနေတာကဒင်းသာနေနေချက်တာမတိုင်ခင်ဝေပေးတဲ့အက်ဒလန်နက်ခတရာပြတဲ့ရေနောက်ဆုံးစီစဉ်လည်းဖြစ်ပါတယ်အခုချိန်ထိဆိုရင်သူတို့ဟာမျက်မှန်ပေါင်း2သိန်းခွဲကျော်ကိုဝေပေးပြီးပြီလို့ကိုကပြောပါတယ
် Man is incredibly high and I think that's the understatement of the century
တခြားမှာဝေလို့ရကြမယ်လို့ထင်တာပဲမဲ့ဝေဖို့ဒီလောက်ခက်လိမ့်မယ်လို့မမှန်းထားပါဘူ
းမျက်မှန်တွေခမဲ့ဝေပေးတဲ့အစီအစဉ်ကလွှဲရင်အထူးမျက်မှန်တွေကို online ကတစ်ဆင့်အများဆုံးမှာယူကြပါတယ်ဒါပေမဲ့အားလုံးရောင်းကုန်တလို့ဖြစ်နေတဲ့အကြောင်းကိုကပြောပြပါရစေ
။ We thought that a quarter of a million should have us covered.
ဒီချိန်မှာတော့လိုက်ဝယ်ဖို့မလွယ်တော့ပါဘူး။မျက်လုံးမှာဘာအကာအကွဲမှမပါဘဲနဲ့တော့နေချက်တာကိုမကြည့်မိဖို့အင်မတန်အရေးကြီးပါတယ်
။နေချက်တာကိုကြည့်ဖို့အထူးနေကမျက်မှန်တွေလိုပါတယ်။အကယ်၍ magnet ကသာနေကမျက်မှန်တွေရှာဝယ်လို့မရဘူးဆိုရင်သူနဲ့သူ့သားတွေအတွက်တော့တသက်မှာတစ်ခါမှကြုံရတဲ့နေချက်တာကိုမကြည့်လိုက်ရဖဲဖြစ်သွားမှာပါ။အက်ဒလန်နက်ခတရာပြတိုက်မှာတော့နေကျက်တဲ့နေမှာနက်ခတရာပြတိုက်ကိုလာရောက်တဲ့သူတွေအတွက်မျက်မှန်အနှင်းငယ်သာကျွန်တော်ပါတယ်ရှင်
။မအီသန်စင်တင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစနေနေ့ညနေအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်တစ်နေ့ကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့တယ်။သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမိုက်ဧသနာကြော်တင်ပြပေးပါလိမ့်မယ်ရှင
်။စပိန်နိုင်ငံဘာစီလိုနာမြို့တော်မှာလမ်းသွားလမ်းလာတွေကိုကားနဲ့အကြမ်းဖက်တိုက်ခတ်ရမှာကားမောင်းတဲ့သူဆက်ပြီးတော့လွမြောက်နေနိုင်သေးတယ်လို့စပိန်ရဲတပ်ဖွဲ့ကပြောပြီးတော့ဒါဟာအရင်ကထွက်လာတဲ့သတင်းတွေဖြစ်တဲ့ရေမောင်းကနေပြီးတော့ပထမတိုက်ခိုက်မှုအတွေ့ဖြစ်ပြီးနိုင်ပိုင်းအတွင်းမှာဖြစ်တဲ့အနီးနားကနောက်ထပ်အလားတူတိုက်ခိုက်မှုအတွင်းမှာတေးပြီးဆိုတဲ့သတင်းတွေနဲ့ဆန့်ကျင်နေပါတယ်။ရဲတပ်ဘက်ကရှာဖွေဆဲဖြစ်တဲ့မိုရိုကိုနိုင်ငံပေါ်အသက်22နှစ်အရွယ်ယူနော့အဘူယာကွတ်ဟာဒီဘာစီလိုနာနဲ့နောက်ပြီးတော့သူနဲ့85မိုင်အကွာတောင်ပိုင်းကမ်းခြေကမ်ဘရယ်မြို့တို့ကိုတိုက်ခိုက်မှုလုပ်တဲ့အဖွဲ့ခေါင်းဆောင်ဖြစ်နိုင်တယ်လို့ရဲကယူဆထားပါတယ်။ဖင်လန်နိုင်ငံအနောက်တောင်ပိုင်းကထာကူမြို့မှာတောက်ချာနေကလူ2ယောက်တေဆုံပြီးတော့6ယောက်ထက်မနည်းဒဏ်ရာရသွားတဲ့ဒါနဲ့တိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုတစ်ခုအနေနဲ့စုံစမ်းစစ်ဆေးနေတယ်လို့ဖင်လန်ရဲတပ်ဖွဲ့ကပြောပါရယ်ဒီကိစ္စကိုလူတက်မှုအဖြစ်နဲ့စုံစမ်းစစ်ဆေးကြောင်းဒါပေမဲ့ညာရင်းချင်းမဲ့ဒီဖြစ်ရက်ကအကြမ်းဖက်သမားတွေကတပ်ဖြတ်တဲ့ပုံမျိုးပြနေတဲ့အတွက်နောက်ထပ်သတင်းအချက်အလက်တွေရှိနေတယ်လို့စနေနေ့ကထုတ်ပြန်တဲ့ရဲတပ်ဖွဲ့ရဲ့ကြေညာချက်မှာပြောထားပါရယ်ရုရှားနိုင်ငံစိုက်ဘေးရီးယားဒေတာဆာကတ်မြို့မှာတော့ဒီကနေ့လူတူကဓာတ်နဲ့တိုက်ခိုက်ခဲ့တာကြောင့်10ဦးဒဏ်ရာရရှိသွားပါတယ်။အဲ့ဒီထဲက4ယောက်ကဒဏ်ရာပြင်းပြင်းထန်ထန်ရပြီးတော့တိုက်ခိုက်တဲ့သူကိုတော့ရဲကပစ်တက်လိုက်တယ်လို့ရုရှားအာဏာပိုင်တွေကပြောပါတယ်။ကမ္ဘာတဝန်းပြည်ပခန့်တွေကြာပိတ်မိနေတဲ့ရဲသားပြည်သူတန်ပေါင်းများစွာကိုကာကွယ်ကြဖို့အတွက်ကုလသမဂ္ဂအတွင်ရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကကမ္ဘာတဝန်းအပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်။ပြည်ပခန့်တွေတင်မှာပိတ်မိနေတဲ့သူတွေဟာအများအားလုံးလိုရောပြီးတော့တိုက်ခိုက်ခံနေရတာဖြစ်ပါတယ်။ဒီကနေ့စနေနေ့မှာကြာရောက်တဲ့ကမ္ဘာလူသားချင်းစာနာမှုထိမှန်နေအကျိုးတောက်ကြနေကကုလသမဂ္ဂအတွင်ရေးမှူးချုပ်ကအခုလိုပြောကြားသွားတာဖြစ်ပါတယ်ရှင်
။တရင်အချင်းချုပ်ကိုမတ်ဧသနာကြော်ကြေညာပေးခဲ့တာပါရှင်။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်နာကမင်းစ်ဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါရှင်။ VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.